ချခိုင်ပြည်နယ်အတွင်းမှာရှိတဲ့ဘင်္ဂါလီရိုဟင်ဂျာဒုက္ခသည်တွေကိုအကူအညီပေးဖို့လိုအပ်တဲ့သတင်းအချက်အလက်တွေကိုစုဆောင်းနေတယ်လို့အင်ဒိုနီးရှားအစိုးရကပြောပါတယ်အခုလိုအကူအညီတွေပေးမဲ့အစီအစဉ်တွေကိုဥဆောင်လုပ်ကိုင်ဖို့အတွက်လည်းမကြခင်တုန်းကမြန်မာနိုင်ငံကိုသွားခဲ့တဲ့အင်ဒိုနီးရှားဒုတိယသမ္မတဟောင်းယူဆက်ဖ်ကာလာကိုအထူးသံတမန်အဖြစ်နဲ့အင်ဒိုနီးရှားသမ္မတကတာဝန်ပေးထားပါတယ်တခြားဒီအင်ဒိုနီးရှားကိုယ်စားလှယ်အဖွဲ့တွေကိုလည်းရခိုင်ပြည်နယ်ဘက်ကိုဆေးလွတ်ထားပါတယ်အပြည့်အစုံကိုတော့ဘန်ကောက်ရုံးကနေဆက်သွယ်ထားတဲ့ကိုဇော်ဝင်းလှိုင်ကပဲဆက်ပြီးတော့တင်ပြပါမယ်ရှင
်ဟုတ်ကဲ့ပါမြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းဇွန်လတုန်းကပြည်ပကတွေဖြစ်ပွားပြီးနောက်ပိုင်းဘင်္ဂါလီရိုဟင်ဂျာအရေးနဲ့ပတ်သက်လို့နိုင်ငံတကာရဲ့စိတ်ဝင်စားမှုများပြားလာတာမှာကမ္ဘာမှာအစ္စလာမ်ဘာသာဝင်အများဆုံးတိုင်းပြည်ဖြစ်တဲ့အင်ဒိုနီးရှားနိုင်ငံကလည်းရခိုင်အတီကီယုံတွင်ဒုက္ခရောက်နေကြတဲ့ဘင်္ဂါလီရိုဟင်ဂျာတွေအရင်းနဲ့ပတ်သက်လို့တရားဝင်ထုတ်ဖော်ပြောဆိုမှုတွေပြုလုပ်လာခဲ့ပြီးတဲ့နောက်ပြန်လည်ထူထောင်ရေးလုပ်ငန်းတွေအတွက်အကူအညီပေးဖို့အတွက်ပါလိုအပ်တဲ့ပြင်ဆင်လေ့လာမှုတွေကိုပြုလုပ်နေတာပါအင်ဒိုနီးရှားအစိုးရဘက်ကလက်ရှိလှုပ်ဆောင်နေတဲ့အခြေအနေတွေကိုတော့နိုင်ငံရေးဝန်ကြီးဌာနအာရှပစိဖိတ်နဲ့အာဖရိကရေးရာညွှန်ကြားရေးမှူးယူရီသမရင်းက VOA ကိုပြောပြပါတယ
် strong here in Indonesia both on the government side as well as from NGOs now because
the campaign အတွင်းဒုက္ခရောက်နေကြတဲ့ရိုဟင်ဂျာတွေကိုအကူအညီပေးဖို့အတွက် Indonesia အစိုးရအနေနဲ့ရော NGO အဖွဲ့အစည်းတွေဘက်ကပါပြင်ပြတဲ့ဆန္ဒရှိပါတယ်တဲ့အခုဆိုရင်ဒုသမရဟောင်း Yusuf Kala အပါအဝင် NGO အဖွဲ့အစည်းတွေလွတ်တော်ကိုယ်စားလှယ်အဖွဲ့တွေနဲ့မြန်မာနိုင်ငံဆိုင်ရာ Indonesia တာအမတ်ကြီးတို့ကိုရခိုင်ပြည်နယ်အတွင်းကအခြေအနေတွေကိုကိုယ်တိုင်သွားလည်လာခွင့်ပြုလိုက်တဲ့အတွက်အခြေအနေအဖြစ်မှန်တဲ့ကိုလက်တွေ့မြင်တွေ့ရပြီးတဖြည်းဖြည်းနဲ့ဘလို့အကူအညီမျိုးပေးရမယ်ဆိုတာသူတို့အနေနဲ့ရုံလုံးပေါ်လာပါပြီလို့ပြောတော့တာပါအင်ဒိုနီးရှားနိုင်ငံအနေနဲ့ရခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့အဓိကယုံမှာဒုက္ခရောက်နေကြတဲ့ဘင်္ဂါလီရိုဟင်ဂျာတွေတာမကပဲရခိုင်တိုင်းရင်းသားတွေကိုပါအကူအညီပေးဖို့အစီအစဉ်ရှိတယ်လို့ယူရီတမ်ရင်းကပြောပါတယ်ဒါပေမဲ့ကန့်သတ်မှုတွေရှိနေတဲ့အတွက်အင်ဒိုနီးရှားနိုင်ငံအနေနဲ့အကူအညီပေးချင်တိုင်းပေးလို့မရနိုင်တဲ့အခက်အခဲတချို့တော့ရှိပါတယ်လို့သူကပြောပါတယ်ဘလို့အကူအညီမျိုးပဲဖြစ်ဖြစ်အင်ဒိုနီးရှားနိုင်ငံအနေနဲ့တော့မြန်မာအစိုးရနဲ့တိုင်ပင်ညီနှိုင်းပြီးမှသာကူညီလှုပ်ဆောင်ပေးမှာဖြစ်တယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်အတွင်းမှာရှိနေတဲ့ဘင်္ဂါလီရိုဟင်ဂျာတွေအရေးနဲ့ပတ်သက်လို့အထူးတန်တမာအဖြစ်သမရဆူစီလိုဘမ်ဘမ်ယူရိုယိုနိုကခန့်အပ်လိုက်တဲ့မစ္စတာကာလာဟာအရေးအချင်းပြဝသူတူဖြစ်တယ်လို့ယူရီတမ်ရင်းကပြောပါတယ
်။ Mr. Kala is really an important political figure in Indonesia, former vice president.He's got experience in resolving conflict like
Mr. Kala ha Indonesia နိုင်ငံမှာအရေးပါတဲ့ပုဂ္ဂိုလ်တူပါတဲ့သူဟာဒုသမရဟောင်းတူဖြစ်တဲ့အပြင်အာချေပဋိပက္ခမှာလည်းဂျာဝင်စစ်စပ်ပေးတဲ့အတွေ့အကြုံရှိဘူးသလို Indonesia နိုင်ငံရဲ့ချက်ချင်းဒီအသင်းဥက္ကဋ္ဌလည်းဖြစ်တာကြောင့်သူမြန်မာပြည်သွားခဲ့တုန်းကလည်းလူသားချင်းစာနာထောက်ထားတဲ့အကူအညီတွေပေးဖို့အတွက်လာတယ်ဆိုတာကိုရှင်းရှင်းလင်းလင်းပြောကြားခဲ့တယ်လို့သူ့အနေနဲ့ယုံကြည်တဲ့အကြောင်းပြောသွားတာပါဒုသမရဟောင်းကာလာဟာသူအနေနဲ့မြန်မာနိုင်ငံကိုလာပြီးရခိုင်ပြည်နယ်အတွင်းကအခြေအနေတွေကိုကိုယ်တိုင်လေ့လာခြင်းနဲ့လို့ခွင့်တောင်းလာတဲ့အတွက်ငကိုကလည်းပြပခီးစင်နယ်မှာတွေ့ဆုံခင်မင်ထားရင်းရှိတာကြောင့်မြန်မာနိုင်ငံကိုလာရောက်လေ့လာခွင့်ပြုခဲ့သလိုသူနယ်လည်းတွေ့ဆုံဆွေးနွေးခဲ့တယ်လို့သမရဦးသိန်းစင်က VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းနဲ့ပြုလုပ်တဲ့တေးကြားတွေ့ဆုံမေးမြန်းခန်းအတွင်းမှာထုတ်ဖော်ပြောကြားခဲ့ပါတယ်ဒုသမရဟောင်းကာလာနဲ့အဖွဲ့ဟာပြည်ထောင်စုနယ်စပ်ရေးရာဝန်ကြီးဌာနနဲ့မြန်မာစစ်မှုဖွံ့ဖြိုးရေးဝန်ကြီးဌာနဝန်ကြီးဦးသိန်းထေးနဲ့အတူဩဂုတ်လ17ရက်နေ့ကရခိုင်ပြည်နယ်အတွင်းကအခြေအနေတွေကိုကိုယ်တိုင်သွားရောက်လေ့လာခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့ပြည်ပကတွေကိုဒေတာရွဲ့နိုင်ငံတွေပါဝင်တဲ့စုံစမ်းရေးကော်မရှင်ဖွဲ့စည်းဖို့အင်ဒိုနီးရှားသမ္မတယူရိုယိုနိုကသမ္မတဦးသိန်းစင်ကိုတောင်းဆိုခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းကအခြေအနေတွေကိုလာရောက်လေ့လာခဲ့တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်တိုမတ်အိုဟေးကင်တာနာကလည်းအလားတူနိုင်ငံတကာစုံစမ်းရေးကော်မရှင်ဖွဲ့စုံစမ်းစစ်ဆေးဖို့မြန်မာနိုင်ငံကမပြောင်းခင်မှာတောင်းဆိုခဲ့ပါတယ်။ဒါပေမဲ့အဲ့ဒီတောင်းဆိုချက်တွေကိုသမရဦးသိန်းစင်အစိုးရကပယ်ချလိုက်တယ်လို့နိုင်ငံရေးပါတီအတော်များများကလည်းလက်မခံကြပါဘူး။ဩဂုတ်လ15ရက်နေ့မှာတော့အဖွဲ့ဝင်28ဦးပါဝင်တဲ့မြန်မာနိုင်ငံသားတွေနဲ့ဖွဲ့စည်းထားတဲ့စုံစမ်းရေးကော်မရှင်တရက်ကိုသမရဦးသိန်းစင်ကဖွဲ့စည်းပေးခဲ့ပါတယ်ခင်ဗျာ။